မေလ14ရက်နေ့ထိုင်းနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာဒီမိုကရေစီလိုလားတဲ့အတိုက်ခံပါတီတွေဘက်ကတစ်ဖက်တိုင်းပြည်ကိုဆယ်စုနှစ်နဲ့ချီပြီးတော့လွှမ်းမိုးချုပ်ကန်ခဲ့တဲ့ Conservative စစ်တပ်ဗိုလ်ချုပ်ကြီးတွေနဲ့လက်တွဲဘက်တွေကတစ်ဖက်ရေဘူးရအားဖြစ်တော့အားပြိုင်ကြတဲ့ပွဲဖြစ်လာပါတယ်စစ်တမ်းတွေမှာလူလူထောက်ခံမှုအများအပြားရရှိလာပြီးလူကြိုက်များလာတဲ့ပါတီတစ်ခုကတော့ Move Forward ဆိုတဲ့ပါတီပဲဖြစ်ပါတယ်ထိုင်းနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးအဓိကအပြောင်းလဲတွေဖော်ဆောင်မှုတိုက်တွန်းတောင်းဆိုမှုတွေလည်းရှိနေတာပါ Move Forward ပါတီအကြောင်းဘန်ကောက်မြို့ကနေ Vijaytra Dwandi ပြပို့တဲ့သတင်းကိုကိုစံကျော်ပြောပြမှာဖြစ်ပါတယ်ဗျာ
မဲဆွယ်နေတဲ့ဆက်စီနန်တာမနီတင်နန်ကထိုင်းလူအခွင့်အရေးရှိနေတယောက်ပါမေလ14ရက်နေ့ရွေးကောက်ပွဲမှာ Time Move Forward Party အနိုင်ရပြီးအစိုးရအဖွဲ့တွေပါဝင်လာနိုင်မယ်လို့ယုံကြည်ထားသူပါသူ့ကိုရှေ့နေဂျမ်မီလို့လည်းလူသိများပါတယ်ဘန်ကောက်ကနေလွှတ်တော်အမတ်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့လူသစ်တူဦးလည်းဖြစ်ပါတယ် Move Forward Party ကထိုင်းနိုင်ငံရေးမှာစစ်တပ်ပါဝင်မှုကိုဖယ်ရှားကျင်တယ်လို့ပြောထားပါတယ်တိုင်းပြည်ကိုပို့ပြီးမျှတတဲ့ဒန်းတူညီများတဲ့နေရာတစ်ခုဖြစ်ဖို့လိုလားတယ်လို့ပြောပါတယ်ထိုင်းနိုင်ငံမှာပထမဆုံးအကြိမ်နေပေးမဲ့လူငယ်လေးတန်းသာပါတီရဲ့နောက်မှာအပြေးဝထောက်ခံတယ်ဆိုရင်အပြောင်းလဲတွေမဖြစ်မနေပေါ်ဆောင်ဖို့လုံလောက်တယ်လို့ဂျမ်မီကပြောပါတယ
် This election is very very important for
the ဒီရွေးကောက်ပွဲကထိုင်းပြည်သူတွေအတွက်သိက္ခာအရေးကြီးပါတယ်တိုင်းပြည်ကိုပြောင်းလဲမယ်ထိုင်းနိုင်ငံရေးကိုပြောင်းလဲမယ်လို့ကျွန်မမျှော်လင့်ပါတယ်လာမယ့်ဆယ်နှစ်ကျမကလေးတွေအရွယ်ရောက်တဲ့အခါစစ်မှန်တဲ့ဒီမိုကရေစီရမယ်လို့မျှော်လင့်ပါတယ
် Move Forward Party လို့ပြောင်းခဲ့တဲ့အရင်က Future Forward Party ဟာ2019ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်နေရာ80အနိုင်ရခဲ့ပါတယ်ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝက်ကိုတက်ဆာရှိတဲ့ Populist Party နဲ့ပြိုင်ဘက်ဖြစ်လာခဲ့ပါတယ်ဒါပေမဲ့အစ်တစ်ဖွဲ့စည်းကစားစီးပွားရေးလဝကြီးအုပ်မှုတွေကိုဖြိုချပြီးထိုင်းနိုင်ငံမှာအခိုင်အမာဥပဒေပြုလာတဲ့ဘရင်စနစ်ကိုဝေဖန်တာမလုပ်ရဘူးဆိုတော့အသေးပြတ်အောင်လုပ်ဖို့တားမြစ်ထားတဲ့ဥပဒေအားနည်းအောင်လုပ်ဖို့တောင်းဆိုမှုတွေကထိုင်းနိုင်ငံရဲ့အခွင့်ထူးခံလူတစုအတွက်ချင်းချောက်လာတဲ့ပါတီဖြစ်ခဲ့ပါတယ်။ပါတီကိုဖျက်သိမ်းခံခဲ့ရပြီးလူကြိုက်များတဲ့ခေါင်းဆောင်တနတွန်ဂျုံရုံယုံကစ်ကိုရွေးကောက်ပွဲမှာပါဝင်ခွင့်မရှိဘူးဆိုပြီးဆယ်နှစ်ပြည့်ပင်ခံခဲ့ရပါတယ်။ဒါကြောင့်ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပါတယ်။ပါတီကို Move Forward Party လို့ပြန်လည်ဖွဲ့စည်းခဲ့ပြီးလက်ရှိခေါင်းဆောင်ကတော့ Harvard တက္ကသိုလ်ကဘွဲရတဲ့စီးပွားရေးလုပ်ငန်းရှင်ပီတာလင်ချွန်ရန်နာရက်ဖြစ်ပါတယ်။သူတို့ပါတီဟာတိုင်းပြည်အတွက်လိုအပ်တဲ့အရေးကြီးကိစ္စကိုထုတ်ဖော်ပြောဆိုနေတဲ့တခုတည်းသောပါတီဖြစ်တယ်လို့ပြောပါတယ
်။ We're not really fully democratic in the sense that the country has been militarized.
ကျွန်တော်တို့ကဒီမိုကရေစီစစ်စစ်မှန်မှန်အပြည့်အဝမရှိသေးပါဘူး။စစ်တပ်ကကြီးစိုးထားတာတိတ်ကိုကြားနေပါပြီ။ဒါကြောင့်လဲအာဏာတည်ဆောက်ပုံနဲ့အမျိုးသားဗန္ဒာငွေအသုံးစရိတ်ကိစ္စကိုစစ်တပ်ကလွှမ်းမိုးထားတဲ့အစိုးရလွှတ်တော်အတွင်းမှာအယုံဆိုင်နေကြတာပါဒုတိယအနေနဲ့ကျွန်တော်တို့အပေါ်စစ်တပ်ရဲ့လွှမ်းမိုးမှုကိုခံနေရတော့ကျွန်တော်တို့ရတဲ့အသုံးစရိတ်ကမနည်းဘူးဆိုရင်တော့အစင်ဆက်ထားခဲ့တဲ့ဖွဲ့စည်းတည်ဆောက်ပုံအရချပေးတဲ့ငွေဖြစ်နေပါတယ
်လူတို့စစ်တမ်းတွေမှာတော့ Move Forward Party ကလူကြိုက်အများဆုံးဒုတိယနေရာမှာရှိနေပါတယ် Conservative တွေနှစ်ရှိကြီးစိုးထားတာကိုစန့်ကျင်တဲ့လူကြိုက်များတဲ့ဖူရထိုင်းပြီးရင်ဒုတိယနေရာမှာပါပါတီတီထောင်တဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ရဲ့သမီးပေထုံတန်းရှင်နာဝက်ကဦးဆောင်ပါတယ် Move Forward Party ရဲ့ကြီးညာထားတာတွေကဖူရထိုင်းပါတီနဲ့မတူပါဘူးဖူရထိုင်းပါတီကတော့ဆင်းရဲသားပြည်သူတွေနဲ့ရှေးရိုးပုံစံလက်ရှိနိုင်ငံရေးခေါင်းဆောင်တွေရဲ့အခွင့်ထူးခံတွေရောထွေးနေပါတယ် Move Forward Party ကိုထောက်ခံသူတူဖြစ်တဲ့စာယူကအခုလိုပြောပါတယ
်ก็พรรคก้าวไกลเป็นพรรคเดียวที่พูดถึงการ
Move Forward Party อ่ะอนาคตสิ้นตีสอบปုံเปียงเลยโหลนี่ดิဆိုပြီးတော့ပြောနေတဲ့တခုတည်းသောပါတီပါဒီတိုင်းပြည်မှာအရင်ရှင်နေကြီးဆိုပြီးတော့အောက်ခြေပြည်သူတွေစီကအမျိုးမျိုးရသမျှကုတ်သွေးဆုပ်ယူနေတဲ့သူတွေကအုပ်ချုပ်နေတာပ
ါမကြာခဏဆိုသလိုနိုင်ငံရေးမှာစစ်တပ်ကဂျားဝင်ဆွတ်ဖက်ခဲ့တဲ့ထိုင်းနိုင်ငံမှာဒီလိုရဲရင့်တဲ့အပြောင်းလဲတွေလုပ်ဖို့ဆိုတာကအန္တရာယ်များပါတယ်မေလ14ရက်ရွေးကောက်ပွဲမှာဘလောက်အနိုင်ရတဲ့နေရာဘူးမသိကြသေးခင် Move Forward Party အနေနဲ့လည်းတရားတော်ပေါင်းကိစ္စတွေအရင်ရင်ဆိုင်ရနိုင်တယ်ဆိုတော့စိုးရိမ်မှုတွေလည်းရှိနေကြပါခင်ဗျာ